မြန်မာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ချင်းပြည်နယ်မတူပီမြို့နယ်ငလိုင်ကျေးရွာမှာတော့မြန်မာစစ်တပ်ကထွက်ခွာသွားပြီးတဲ့နောက်မှာရုပ်လောင်းတချို့ရှာဖွေတွေ့ရှိပါရတယ်။အဲ့ဒီထဲမှာငလိုင်ကျေးရွာသား2ဦးပါဝင်တယ်လို့ဒေသခံပြည်သူတွေကပြောပါရတယ်။နောက်ဟာခါမြို့နယ်မတူပီမင်းတင်မြို့တွေစီကိုခရီးသွားတွေကိုလည်းရက်ကွက်ထောက်ခံစာပါမှသွာလာခွင့်ပြုနေပါရတယ်။ချင်းပြည်နယ်အတွင်းကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုသားညူကပြောပြပေးပါမယ်ရှင်။
မတူပီဟာခါလမ်းပိုင်းမှာရှိပြီးတော့မတူပီမြို့နယ်6မိုင်ပဲဝေးတဲ့ဒီငလိုင်ကြီးရွာကိုမြန်မာစစ်တပ်ကအခုလ15ရက်နေ့ကနေမီရှင်းလင်းရေးလုပ်ချိန်မှာဒေသခံကာကွယ်တပ်ဖွဲ့တွေနဲ့ထိတ်တိုက်တိုက်ပွဲတွေဖြစ်ခဲ့တာပါတိုက်ပွဲဖြစ်ပြီးတော့မြန်မာစစ်တပ်ထွက်ခွာသွားချိန်မှာတော့တိဆုံနေတဲ့ရုပ်လောင်းတွေကိုတွေ့ခဲ့ရပြီးတော့အဲ့ထက်ကရုပ်လောင်း2လောင်းဟာငလိုင်ကြီးရွာသားတွေဖြစ်ပြီးကျန်တဲ့ရုပ်လောင်းတွေကိုတော့အတိမပြုနိုင်သေးပါဘူးအခုချိန်မှာတော့ဒေသတွင်းမှာနေမီမတိမငြိမ်ရှိနေပြီးတော့တိုက်ပွဲတွေအခြေမီးပြန်ဖြစ်လာနိုင်တယ်လို့မတူပီ CDF ရဲ့ပြည်ညာရေးတာဝန်ရှိသူတွေက VOA ကိုပြောပါတယ်
ကိုယ်တို့ကသူတို့ရဲ့ချုံချုံနေနေပေါ့အသာရသူတို့စင်ခံနေပါဆိုနေတော့တယ်ဆိုတော့ကျွန်တော်ပြည်ကလည်းရှေ့မတိုးတဲ့အခါမှာအဲဒီဆိုတော့မဖြစ်တော့ဘူးပေါ့ဒီလိုဆိုတော့ဒီမျိုးတော့မသိနေရင်ဖြစ်နေတဲ့တော့ဖြစ်နေတဲ့ကြောင့်ပုံပေါ်တဲ့ချိန်မျိုးကျွန်တော်ဖြစ်လာနိုင်တဲ့ချိန်ရှိတယ်ဒါကစားတဲ့ကနေတော့ဒီချိန်ချင်းလည်းမရှိတဲ့တောက်လျှောက်အဆုံးပြုပြီးတော့ရန်စံချစ်ကပ်ဖို့လို့တော့လုပ်ဆောင်နေတော့ပြင်တော့ဒီငလိုင်ကျေးရွာအဲ့ဒါလည်းကြည့်ရပါလေ။ကျွန်တော်မျိုးရှုထားတဲ့နေရာတွေကြည့်တယ်နော်။အခုလည်းရှင်လင်းရဲ့လုံနေတဲ့ကာလမှာလို့ကျွန်တော်အတူဖြူနေတော့တော့ဖြူနေရတော့အသက်ခံကြည့်ကြရပေါ့
။ငလိုင်ကြီးရွာကမတူပီ CDF တပ်ဖွဲ့တွေနေပြီးရှင်လင်းနာတွေလုတ်တဲ့အချိန်မှာရုပ်လောင်းစုစုပေါင်း6လောင်းတွေ့ခဲ့ပြီးတော့2လောင်းကကြည့်ရွာသားတွေဖြစ်ပြီးကြံလောင်းတွေကိုအတီးပြုတ်ဖို့ကြိုးစားနေစေရှိပါတယ်။မြန်မာစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေတိုက်ပွဲအတွင်းမှာမတူပီ CDF ဘက်ကလည်းတူးကြဆုံပြီးတော့မြန်မာစစ်တပ်ဘက်ကလည်းအကြဆုံနေရှိတယ်လို့သိရပါတယ်။ဒါနဲ့ပတ်သက်လို့မြန်မာစစ်တပ်ဘက်ကတစုံတရာထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး။ဒါအပြင်ချင်းပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ဟာခါကနေပြီးတော့တိုက်ပွဲတွေပြင်းထန်ပြီးတော့စီးတင်းမာနေတဲ့မတူပီမင်းတပ်လမ်းမိုင်းကိုတွာလာမဲ့သူတွေအနေနဲ့ဇန်နဝါရီလ23ရက်နေ့ကစပြီးတော့ရက်ကွက်ထောက်ခံစာပါမှတွာလာခွင့်ပြုတော့တယ်လို့ဟာခါဒေသခံတွေကပြောပါတယ်။ဟာခါမြို့ပါဒီဟာခါဂန်ဂောကလီတန်တလန်မတူပီမြို့ထွက်စစ်စီဂိတ်လေးဂိတ်ရှိပြီးတော့ဟာခါမတူပီဂိတ်တစ်ခုတည်းကိုပဲထောက်ခံစာတောင်းနေတာလို့ဟာခါဒေသခံတူကပြောပါတယ
်ဒီဟာခါကနေမတူပီထပ်သွားတဲ့လမ်းပေါ်လေဒီဟာခါမြို့ထပ်ပေါ့အဲဒီစစ်စီဂိတ်ဟာခီးတယ်ခီးသွားလာတဲ့လူတွေကိုဒီမနေ့ဒီနေ့ကနေဆက်ပြီးတော့ဒီကီးပေါ်လာတဲ့လူတွေကရက်ကွက်ထက်ရက်ကွက်ထက်ခံစားတို့လမ်းပေးတူတဲ့ဒါထက်ခံစားပါတဲ့လူပဲဖြစ်ဖို့မဲတဲ့အဲဒီကထက်ခံစားပါဘူးမပါဘူးဆိုရင်ကီးပေါ်လို့မရဘူးဆိုတော့ဒီကီးပေါ်လာသူတွေကတော့သူပြောတာပေါ့အခုကမတူပြီးပါသူတို့စစ်ကြောင်းထူနေတယ်ဆိုတော့အဲဒီကိစ္စနဲ့ဆိုင်ကောဆိုင်နေရဲ့ဒီအခုတလို့ကပါနေဆိုတော့မင်းတို့ကလေရင်ကပါသူတို့လေရင်နဲ့ပြည်နယ်လို့ကျွန်တော်ချက်ပြရတယ်။အေးအတွက်အတူတူဝမ်းနေအေးဖတ်သွားရင်လည်းဝမ်းနေစစ်တယ်လို့လည်းကျွန်တော်ဝတ်ချင်တယ်
။ချင်းပြည်နယ်ဟာခါမြို့မှာရက်ွက်ကူးကူးရှိပြီးတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းရက်ွက်အုပ်ချုပ်ရေးမှုတွေအားလုံးအကြမ်းမဖက်ဒီအာဏာပြည်ဆိုင်ရေးမှာပါဝင်ခဲ့ကြတာပါ။နောက်ပိုင်းမှာတော့ဒီရက်ွက်ကူးကူးမှာစစ်ကောင်စီကရက်ွက်တစ်ခုတည်းကိုပဲအုပ်ချုပ်ရေးမှုခံထားတာရှိပြီးတော့ကြံရက်ွက်တွေမှာအုပ်ချုပ်ရေးမှုမရှိတဲ့အတွက်အခုလိုမျိုးတားမြစ်ကန့်သတ်ချက်တွေပြုလုပ်ချိန်မှာတော့ခီးသွွားထောက်ခံစာရဖို့အတွက်ဒီဇက်ကနေမှာအခက်ကြုံနေရပါတယ်ခင်ဗျာ